တရားဝင်၅ခုဖတ်မှုနှုန်းဟာနှစ်စဉ်ပင်လယ်ဇာတန်ကျည်26တန်းလောက်ရှိပြီးငွေကြေးအပြင်ကမ္ဘာစီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာ26ဘီလီယံလောက်ထိကနှစ်နာစေပါတယ်၅ခုဖတ်မှုဟန်တားနိုင်ရေးအတွက်ဥတီလှုပ်ဆောင်နေတဲ့နိုင်ငံတကာသဘောတူညီချက်ဟာလည်းအခုအချိန်မှာအရှင်ရလာနေပြီဖြစ်ပေမဲ့တကယ်တမ်းအတည်ပြုချက်ရနိုင်ဖို့အတွက်ကတော့နောက်ထပ်ထောက်ခံသူအများအပြားလိုအပ်နေတုံးပဲလို့ဆိုပါတယ် IUU လို့ခေါ်တဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါးဖမ်းမှုတွေဟာစီးပွားရေးအရာထိကနှစ်နာစေုံနဲ့မကဘဲဆန္ဒရိက္ခာဖူလုံမှုနဲ့ဇီဝမျိုးစိတ်ကွဲပြားမှုတွေကိုပါချင်းချောက်နေတဲ့အလို့ရဖြစ်ပါတယ်။တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါးဖမ်းမှုတွေရဲ့အောက်မှာခွင့်ပြုချက်မရဘဲဖမ်းဆီးတာတားမြစ်ထားတဲ့ရှားပါးရေးတရားတွေကိုဖမ်းဆီးတာပြည့်ပင်ထားတဲ့ငါးဖမ်းကိရိယာတွေနဲ့ဖမ်းဆီးတာအပြင်တမတ်ချက်တဲ့ကြော်လွန်ဖန်စီတာတို့လည်းပါဝင်တယ်လို့ FAO ကုလသမဂ္ဂဆန္ဒရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်။အဲ့ဒီလိုဖန်စီမှုတွေကတကမ္ဘာလုံးရဲ့ပင်လယ်ဇာစားသုံးမှုစုစုပေါင်းရဲ့15ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ဒေါက်တာမက်သျူကာမီလယ်ရီဟာ FAO ရောမရုံးခွဲကငါးဖန်လုပ်ငန်းနဲ့ရင်းနဲ့ဆိုင်တဲ့မူဝါဒရေးရာဆိုင်ရာစီးပွားရေးဌာနကွဲကပါတမုတ်တရားအတွင်းငါးဖန်တင်မောအကြီးစားတွေနဲ့ငါးဖန်နေတာကနေကံယူရန်ဒေတာတစ်လျှောက်မှာအသေးစားငါးဖန်နဲ့သူတွေအထိတရားမဝင်ငါးဖမ်းတဲ့ပြဿနာဖြစ်နေတာလို့သူကပြောပါတယ
် illegal fishing could be that vessels are fishing in areas where fishing is prohibited because there are fragile ecosystems which can
တရားမဝင်ငါးဖမ်းတဲ့ဆိုတဲ့နေရာမှာသတ်မှတ်ထားတဲ့နေရာတစ်ခုမှာခေယစနစ်ကနှုတ်ငယ်လွန်းတဲ့အတွက်အဲ့ဒီနေရာမှာငါးမဖမ်းကြဘူးတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာပြီးမှငါးဖမ်းတာမျိုးတကယ်လို့အဲ့ဒီနေရာမှာကငါးဖမ်းခဲ့ရင်အဲ့ဒီမှာရှိတဲ့ခေယစနစ်ပျက်စီးသွားနိုင်တာမျိုးဒါမှမဟုတ်လည်းငါးဖမ်းတဲ့နေရာမှာတားမြစ်ထားတဲ့ငါးဖမ်းကိရိယာတွေကိုအသုံးပြုပြီးဖမ်းဆီးတာမျိုးတွေပေါ်ဝင်ပါတယ်။ဥပမာငမားကြီးတွေကအိတ်ကြီးလွန်းနေတာ၊ပိုက်တွေရဲ့အကွက်တွေကအိတ်သေးလွန်းတာစသဖြင့်ပေါ့
။ဒါအပြင်အတိမပေးဘဲငါးဖမ်းတာလိုအပ်တာတဲ့ short အတိပေးပြီးငါးဖမ်းတာတွေဟာလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သူကပြောပါတယ
်။ Fishing vessels just fail to report on their catches through logbooks for example or through electronic systems.
ငါးဖမ်းတဲ့မော်တွေနေနေသူတို့ဖမ်းပြီးတော့စောက်ထဲမှာမှတ်တမ်းတင်ထားတဲ့အတိုင်းအမှန်တမ်းစီးရင်မတင်ပြတာဒါမှမဟုတ်လေ electronic စနစ်နဲ့မတန်းတင်ထားတာကိုလိမ်လည်စီးရင်ပို့တာတွေလုတ်တက်ကြပါတယ်ဒါမှမဟုတ်လေသူတို့ဘယ်မှာရှိလဲဆိုတာကိုအမှန်အတိုင်းမပြောတာလည်းဖြစ်တတ်ပါတယ်ဒါကြောင့် IUU လို့ခေါ်တဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကိုင်းညီခြင်းမရှိတဲ့ငါးဖမ်းမှုဆိုတဲ့နေရာမှာငါးဖမ်းသမားတွေအနေနဲ့ဥပဒေချိုးဖောက်လို့ရနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ
်တရားမဝင်ငါးခုဖမ်းမှုကရှားပါတရိစ္ဆာန်အဖြစ်သတ်မှတ်ထားတဲ့ငါးတွေကိုလည်းထိခိုက်စေနိုင်တယ်လို့ဒေါက်တာကာမီလယ်ရီကပြောပါတယ
် When we say endangered not in the sense of endangered as being on the verge of extinction but endangered in the sense that
ရှားပါးတရိစ္ဆာန်လို့ဒီနေရာမှာကျွန်တော်တို့ပြောတာကလုံးဝမျိုးတုံသွားတော့မယ့် endangered နဲ့ရင်ဆိုင်နေရတဲ့ရေသတ္တဝါတွေကိုဆိုလိုတာမဟုတ်ပါဘူးငါးမျိုးအစားတစ်ခုရဲ့ကိုအဖမ်းများလွန်းရင်တဖြည်းဖြည်းရှားပါးသွားမှာကိုဆိုလိုတာဖြစ်ပါတယ်ကောင်းတဲ့ငါးတွေကိုပဲဖမ်းလွန်းနေရင်နောက်ပိုင်းမှာအရေးအတွက်နည်းလာပြီးနောက်မျိုးဆက်တွေအတွက်မကြံတော့ပဲဖြစ်သွားပါလိမ့်မယ
်။တရားဝင်ဖမ်းတာပဲဖြစ်ဖြစ်တရားမဝင်ဖမ်းတာပဲဖြစ်ဖြစ်ဖမ်းပြီးသမျှငါးတွေကိုစိတ်ကန်းကိုတယ်လာပြီးရောင်းချကြရမှာဖြစ်ပါတယ်။ဒါကြောင့်လဲစိတ်ကန်းတွေဟာဖမ်းမိလာတဲ့ငါးတွေကိုစစ်ဆေးဖို့အတွက်နေရာကောင်းဖြစ်ပါတယ်။စိတ်ကန်းနိုင်ငံများရဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညင်ခြင်းမရှိတဲ့ငါးဖမ်းမှုဟန်တားရေးပိတ်ပင်ရေးနဲ့ပပျောက်ရေးဆိုင်ရာသဘောတူညီချက်ကို2009ခုနှစ်မှာ FAO အဖွဲ့ဝင်နိုင်ငံတွေကပြဋ္ဌာန်းခဲ့ကြပါတယ်။
The agreement lays down a minimum set of procedures that every port state must
ကိုစီကံကိုကတ်လာတဲ့နိုင်ငံသားကငါးဖမ်းတင်မော်တွေကိုစစ်ဆေးတဲ့နေရာမှာလိုက်နိုင်ရမယ့်စီကံသတ်မှတ်ချက်တွေကိုအဲ့ဒီသဘောတူညီချက်ထဲမှာပြဋ္ဌာန်းထားပါတယ်။အဲ့ဒီမှာနိုင်ငံသားကတင်မော်တွေကန့်ကတ်ခွင့်တောင်းလာပြီးဆိုရင်ပထမဆုံးမဖြစ်မနေလိုက်နာဆောင်ရွက်ရမယ့်အချက်တွေပါဝင်ပါတယ်။လူတစ်ယောက်ကနိုင်ငံသားတိုင်းပြည်တစ်ခုကိုသွားလေတယ်လို့မျိုးပါ။တချို့ကိစ္စတွေမှာခင်ဗျားအနေနဲ့ပြည်ဝင်ခွင့်ဗီဇာတောင်းခံရတယ်လို့မျိုးဖြစ်ပါတယ
်ဖမ်းမိလာတဲ့ငါးတွေဟာတရားဝင်ဟုတ်မဟုတ်ဆိုတာကိုစစ်ဆေးရမယ့်အချက်လဲအဲ့ဒီသဘောတူညီချက်ထဲမှာပါဝင်ပါတယ
် The agreement goes further in saying that every port state that is every country that is accepting foreign vessels into their
သဘောတူညီချက်ထဲမှာထပ်ဖို့ပြထားတာကစိတ်ကန်းရှိတဲ့တိုင်းပြည်တိုင်းဆိုလိုတာကတော့နိုင်ငံသားကငါးဖမ်းတင်မောတွေကိုလက်ခံတဲ့တိုင်းပြည်တိုင်းဘယ်နေရာမှာစိုက်ကပ်ရမယ်ဆိုတာကိုသတ်မှတ်ထားရမှာဖြစ်ပါတယ်ဘေးစိတ်ကန်းကိုနိုင်ငံသားတင်မောတွေစိုက်ကပ်ခွင့်ရှိတယ်ဆိုတာကိုသတ်မှတ်ထားရမယ်။အဲ့ဒီစိတ်ကန်းတွေမှာသဘောတူညီချက်အရသတ်မှတ်ပြဋ္ဌာန်းထားတဲ့အနေအဆုံအဆင့်လိုက်နာဆောင်ရွက်ရမယ်လို့ထုံးလုံနေတွေရှိရပါမယ်။အ
ဲ့ဒီစိတ်ကန်းတွေရဲ့ပြင်ပမှာလှုပ်ဆောင်နိုင်တာတွေကတော့ဆက်သွယ်ရေးဂျိုဒူကာတစင်ငါးဖမ်းတင်မောတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တာ ငါဖမ်းခွင့်ပြုထားတဲ့ဇုံအတွင်းမှာကင်းလက်ရေးရင်နေဆေးလုပ်ပြီးစောင့်ကြည့်တာမျိုးလည်းလုပ်နိုင်ပါလေ။ဒီသဘောတူညီချက်အကျုံးဝင်မှုအတွက်နိုင်ငံပေါင်း25နိုင်ငံကသဘောတူလက်မှတ်ထိုးရမှာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း12နိုင်ငံကသဘောတူထားပြီးဖြစ်ပါတယ်။ဒီနေရာမှာတခုရှိတာကဥရောပသမဂ္ဂဟာနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်ပေမဲ့လည်းသူတစ်ဖွဲ့လုံးကိုတနင်္ဂနွေဖြစ်တာတတ်မှတ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတော့အဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးနိုင်မှုအတွက်တိုးတက်မှုတွေရှိလာနေပြီဖြစ်ပါတယ်ခင်ဗျ။